တမထနဲ့ဝိပဿနာဆိုတာဘာပါလဲရှင်ဗျာ။တမထဝိပဿနာအကြောင်းနဲ့၎င်းတို့ရဲ့အစွမ်းထပ်ပုံကိုလူငယ်များနားလည်အောင်အရှင်ဗျာမိန့်ကြားပြီးတော့မူပါ
။တမထဆိုတာစိတ်တည်ရောက်ရက်ခတ်ပြီးအာယုန်တစ်ခုပေါ်မှာစူးစိုက်မှုမရှိအောင်လွင့်ပြန်နေခြင်းကြောင့်ဖြစ်ပေါ်နေတဲ့ပူပင်လှုပ်ရှားမှုတွေကိုငြိမ်းသွားစေနိုင်တဲ့တမာတိစွမ်းအားကိုခေါ်တာ။ပြဉ္စအာယုံတစ်ခုပေါ်မှာအခြေဆိုင်ပြီးတော့ဥပမာမယ်ကတိုင်းဆိုလို့ရှိရင်ပထဝီကတိုင်းဆိုရင်မြေကတိုင်းဝန်းလေးပေါ်မှာဆူဆိုင်ပြီးတော့တမာရီရအောင်ကြိုးစားအထုတ်တယ်ထွက်လေဝန်းလေးဆိုရင်အာနာပါနပြဉ္စဆိုတဲ့ကတိုင်းပေါ်မှာအခြေဆိုင်ပြီးတော့တမာရီတည်ငြိမ်အောင်ကြိုးစားတယ်အဲ့ဒီတမာရီရအောင်ကြိုးစားပြီးစိတ်တည်ငြိမ်သွားပြီဆိုလို့ရှိရင်ပျော်စရာအာယုံတွေကိုပျော်ခြင်းနဲ့လောဘကင်းသွားတယ
်မှန်ပါ
ပြောစရာအာယုံမပြော်ရလို့စိတ်ဆင်းရဲတယ်ဆိုတာလည်းကင်းသွားတယ်သူမှမရှိတော့
မှန်ပါဗျာ
နောက်တစ်ခါစိတ်တရားတခြားအာယုံတွေတော့မှလွင့်ပြန်သွားတယ်စုစည်းလို့မရဘူးဆိုတာလည်းသူမှမရှိတော့
မှန်ပါဗျာ
လုံးမိတဲ့အမှားမလုံးမိတဲ့အရာတစ်ခုပေါ်မှာလည်းပဲစိတ်ပူနေတာမဖြစ်တော့ဘူးဒီအာယုံနဲ့ပတ်သက်ပြီးတော့စိတ်ဓာတ်ဟာအမြဲတမ်းလန်းဆန်းနေပြီးတော့စိတ်ဓာတ်ကိုတွန့်ဆုတ်သွားစေတဲ့ထိနမိတာဆိုရက်စိတ်ဓာတ်စွာအာမလန်းဆန်းခြင်းရဲ့အကြောင်းတရားတွေနဲ့သူမှမရှိတော့ဘူး။နောက်သူ့လုပ်ငန်းနဲ့ပတ်သက်ပြီးတော့ဒီသို့လို့သို့လို့ငါလုပ်တာဟုတ်မဟုတ်ပါမလားဆိုရက်အတွေးတွေလည်းသူမှမရှိတော့။အဲ့ဒီနိဝရဏလို့ဆိုရက်အဆုတ်အပိတ်တွေသူမှလုံးဝကင်းသွား
။တင်ပါဗျာ
။ကင်းသွားသည့်အတွက်အဲ့ဒီကင်းသွားအောင်နိဝရဏတရားတွေကိုငြိမ်းသွားအောင်ငြိမ်းတတ်နိုင်တဲ့တမာရီချင်းစင်မျိုးတမထလို့ခေါ်တယ်
။အဲ့ဒါဆိုရင်တမထဥပ္ပခာတရားနဲ့ရောသက်ဆိုင်မှုရှိလားဗျာ
။ဥပ္ပခာတရားနဲ့တည့်ရကြီးသက်ဆိုင်မှုမရှိဘူးသူက။ဥပ္ပခာကအမြဲဆုံးအဆင့်လို့ပြောမှာဖြစ်တယ်
။တင်ပါဗျာ
။နော်။ဥပ္ပခာဆိုတာလူတွေနားလည်နေတဲ့ဥပ္ပခာနဲ့တခြားစီပေါ့နော်
။တင်ပါဗျာ
။လူတွေနားလည်တဲ့ဥပ္ပခာအတည်းမျိုးသူကဒီဥပိ္ပခာဆိုတာ equanimity လို့ခေါ်တယ်စိတ်ဓာတ်တည်ငြိမ်သွားမှုစိတ်ဓာတ်ဟာအစွန်းရောက်တာမျိုးမဖြစ်တော့ချစ်ချင်းမုန်းခြင်းဆိုတဲ့အစွန်းတွေပဲကိုမရောက်တော့ပဲနဲ့စိတ်ဓာတ်ဟာတည်ငြိမ်သွားတဲ့အနေအထားမျိုးဆိုတဲ့ဥပိ္ပခာမျိုးကအဆင်းမြင့်တယ
်မှန်ပါဗျာ
ခံစားချက်မှာဒုက္ခလည်းမဟုတ်ဘူးဒုက္ခလည်းမဟုတ်ဘူးဆိုတဲ့ဆင်းရဲတာလည်းမဟုတ်ဘူးချမ်းသာတာလည်းမဟုတ်ဘူးဆိုတဲ့စัจ जा ခံစားမှုလေးတွေမသိနိုင်တဲ့စัจ जा ခံစားမှုလေးတွေကိုလည်းဥပ္ပခာလို့ခေါ်တယ
်တင်ပါဗျာ
အဲ့တော့ဥပ္ပခာက10မျိုးတောင်ရှိတယ
်တင်ပါဗျာ
10မျိုးတောင်ရှိတယ်ဆိုတော့ခုနဖုံးဖုံးကဖြေလိုက်တာဥပ္ပခာဆိုတာကိုအဲ့ဒီ equanimity ဆိုတဲ့ဥပ္ပခာမျိုးနဲ့ဖြေလိုက်တာ
တင်ပါဗျာ
တကယ်ကတော့ဥပ္ပခာတွေကအများကြီးရှိတယ
်တင်ပါဗျာ
နော
်တင်ပါဗျာ
အဲ့တော့သူကဒါနဲ့တည့်ရိုက်သက်ဆိုင်မှုမရှိဘူးသက်ဆိုင်တာလည်းဖြစ်ကျင့်စေမှာတော့သက်ဆိုင်မှုမရှိဘူးအမြင့်ဆုံးရသွားရင်အဲ့ဒီခုန equanimity ဖြစ်သွားတာပဲ
တင်ပါဗျာ
နော်နောက်ဝိပဿနာဆိုတာဝိဆိုတာမတူထူးခြားတဲ့ပတ္တနာရှုမြင်မှုအများမြင်သလိုမြင်တာမဟုတ်ဘဲနဲ့ထူးခြားတဲ့အမြင်တရက်ကိုဝိပဿနာလို့ခေါ်တယ်အဲ့တော့အများမြင်တာကဘာမြင်တော့ဆိုလို့ရှိရင်ဒီကိုကြုံတွေ့နေရတဲ့ကိုဘဝကိုရဲ့ခန္ဓာစသည်ပတ်ဝန်းကျင်ကိုသာဝရလို့လူတွေမြင်ကြတယ်။သာဝရမဟုတ်ဘူးလို့မြင်တဲ့အမြင်ကဒါဝိပဿနာအမြင်ဖြစ်တာ
။မှန်ပါဗျ
ာ။အလုံးဟာကျင့်သက်ဆရာလို့မြင်တယ်။ကျင့်သက်ဆရာမကောင်းဘူးလို့မြင်တဲ့အမြင်မှမြင်လာတဲ့အခါကျတော့ဒါထူးခြားတဲ့အမြင်တစ်ခု
။မှန်ပါဗ
ျာ။အလုံးဟာကိုလို့ရင်ရတယ်လို့မြင်ကြတယ်။အကိုလို့ရင်အလုံးဖြစ်တာမဟုတ်ဘူးဆိုတာကိုမြင်တာဒါထူးခြားတဲ့အမြင်လို့ပြော
။မှန်ပါဗျာ
။ညမစကလုံးမဟုတ်ဘဲနဲ့ပါဠိစကလုံးပြောနေကြကြားနေကြနဲ့ပြောမယ်ဆိုရင်အနိစ္စဒုက္ခအနတ္တလို့မြင်တာအနိစ္စဆိုတာသာဝရမဟုတ်ဘူးဖြစ်ပြီးပျောက်သွားတယ်ဒုက္ခဆိုတာသာဝရအဆင်ပြေနေတာမဟုတ်ဘူးအဆင်မပြေမှုတွေရှိတယ
်တမပါဗျ
ာအနတ္တဆိုတာကိုလိုချင်တိုင်းမဖြစ်ဘူးသူတော်ဝါသူဆောင်တယ်ကိုယ့်ရဲ့အလိုမလိုက်ဘူးဆိုရင
်တမပါဗျာ
အဲ့ဒီအမြင်နေအနိစ္စဒုက္ခအနတ္တလို့ရှုမြင်နိုင်တဲ့အမြင်ကိုဝိပဿနာလို့ခေါ်တယ်တမ
ပါဗျာ
သူကပညာ
တမပါဗျ
ာတမထကတမာတိဝိပဿနာကပညာ
တမပါဗျာ
သူတို့ဘယ်လိုအစွမ်းထက်တယ်လဲဆိုရင်တော့တမထကစိတ်ကို တည်ငြိမ်အောင်ထားပြီးတော့အစွမ်းတကူတွေကိုရရှိအောင်ဖန်ဆင်းနိုင်တယ်ဒါသမထ
တမပ
ါဝိပဿနာဆိုတာကြတော့သဘာဝတရားတွေပေါ်မှာသူကရှုမြင်သုံးသပ်မှုနဲ့ရှင်내ကတွေ့တာမှုရှင်내ကမုန်းတိမှုတွေကိုဖယ်ရှားနိုင
်တမပ
ါရှက်တန့်တော့အောင်လုပ်နိုင်တယ
်တမပ
ါနောက်ဆုံးဖယ်ရှားလိုက်တော့ဝိပဿနာကဒီကိရိတာတွေကိုလုံးဝဖယ်ရှင်းနိုင်တဲ့ဘက်ကိုရောက်ရှိတော့အောင်ပို့ဆောင်ပေးနိုင်တယ်သူက
တမပါ
ခန္ဓာသောတာပန်ဖြစ်အောင်လေဝိပဿနာပို့ဆောင်ပေးတယ်။တက္ကရာကံအနာကံယဟနာဖြစ်ဖို့လေဝိပဿနာပို့ဆောင်ပေးတယ်။အဲ့တော့သူ့ရဲ့အစွမ်းထက်မှုကတော့ရှင်내ကအစိုးတရားတွေကိုလုံးဝရှင်းပြီးတော့မြင့်မြတ်ဖြူစင်တဲ့ပုဂ္ဂိုလ်ဖြစ်ကိုဝိပဿနာကပို့ဆောင်ပေးတယ်။တမထတတ္တကအဲ့ဒီချိန်အောင်ပို့ဆောင်မပေးနိုင်ဘူး
။တမပ
ါ။အစွမ်းတကူတွေတော့တမထကဖန်တီးပေးနိုင်တယ်
။တမနော
်။ဝိပဿနာရဲ့အစွမ်းတကူကြတော့ပါတော့ဆိုရင်သူကသူရဲ့လွတ်မြောက်မှုကတွတ်တာမှုကင်းရှင်းခြင်းနဲ့ပုံဒီမှုကင်းရှင်းခြင်းပဲဖြစ်တယ
်တင်ပါဗျာ
သူစိတ်ကိုသူပိုင်နိုင်သွားတယ
်တင်ပါဗျာ
တော့အဲ့ဒါကြောင့်မလို့ဝိပဿနာဟာတော့နိဗ္ဗာန်ညောင်းနဲ့အနည်းဆုံးဖြစ်လို့ဖျားပွင့်မှပဲဝိပဿနာဆိုတာသိတယ်တမထကဖျားမပွင့်ငယ်ရဲ့ရှိတယ
်တင်ပါဗျာ
နော်တော့ဝိပဿနာကိုပေါ့ရောက်တာဆိုတာဗုဒ္ဓရဲ့ Buddhist origin လို့ပြောရမှာပဲဝိပဿနာတရားကဗုဒ္ဓရဲ့ origin ပဲ
တင်ပါဗျာတော့
ကျန်တဲ့ဘာသာတွေမှာမရှိနိုင်ဘူးပေါ့နော်
တင်ပါဗျာအ
ဲ့လိုမှားရမှာ
တင်ပါဗျာအဲ့တော့တမထနဲ့ဝိပဿနာကျင့်မှုအတွက်ဆိုရင်ဘလို့လိုအပ်ချက်တွေလိုပါလဲဖြာဘယ်အရွယ်တွေမှာကျင့်လို့ရပါသလဲနောက်ပြီးတော့ဟိုဘလို့လူမျိုးတွေကကျင့်လို့ရတယ်ဖြာအသက်ကြီးမှကျင့်ရတာလားဒီဥစ္စာတွေအခြေခံနားလည်မှကျင့်ရတာဘယ်အရွယ်မှာကျင့်လို့ရပါလဲရှင်ဖြာ
အဲ့လိုမဟုတ်ဘူးသူကအရွယ်နဲ့လည်းသက်ဆိုင်မှုမရှိဘူးနော်ဟိုသက်ဆိုင်တယ်လို့ပြောရမယ်ဆိုရင်ကတော့နံပါတ်1ကဆန္ဒနဲ့သက်ဆိုင်တယ်။
တမပါဗျာ
။ဒုတိယကကိုယ်မှာအစွမ်းစားရှိတော့လေလှုပ်ချင်တဲ့ဆန္ဒမရှိရင်ဘာမှမဖြစ်ဘူး
။တမပါဗျာ
။ကိုယ်ကသမထကျင့်နေဝိပဿနာကျင့်နေတယ်ဆိုတော့ဆန္ဒနဲ့သက်ဆိုင်တယ
်။တမပါ။
နော်
။တမပ
ါ။အယွဲနဲ့လည်းမသက်ဆိုင်ဘူး။သို့တော့အောင်မြင်မှုမအောင်မြင်မှုကြတော့ဆန္ဒနဲ့တည်းမပြီးတော့ဘူး
။တမပါဗျာ
။သူ့ရဲ့ဟိုအခြေခံအင်ဂျူပေါ့။တ
မပါဗျာ
။ပရိသေရပါလာတဲ့အစင်မြင်မှုတော့လိုအပ်တယ်။
တမ
ပါဗျာပင်ကိုယ်ရဲပါလာတဲ့အတိညာအခြေခံရှိတဲ့ပုဂ္ဂိုလ်တွေကြတော့အောင်မြင်ပေါ်ရောက်နိုင်တယ်အတိညာအခြေခံမရှိတဲ့ပုဂ္ဂိုလ်တွေကမအောင်မြင်နိုင်ဘူ
းတမပါဗျာ
ငယ်သောကြီးသောဒီလိုမဟုတ်ဘူးငယ်ငယ်နဲ့အောင်မြင်နဲ့ပေါ်ရောက်နိုင်တယ်အထူးသဖြင့်စာပေမှာတခုဆိုထားတာ
တမပါဗျာ
လူတွေဟာအရွယ်အလိုက်အင်းအားတွေဆွေးရုပ်တယ်မဟုတ်လား
တမပါဗျာ
ရိုးရဲ့နုပြမှုကလည်းအရွယ်လိုက်ဆွေးရုပ်တာလား
တမပါဗျာ
အဲ့တော့အရွယ်နုပြတဲ့အချိန်မှာသူကအင်အားပြည့်ဝရှိတယ
်တမပါဗျာ
နည်းနည်းကြီးသွားလို့ရှိရင်သူကအင်အားရောကြသွားတ
ယ်တမပါဗျာ
အတော်ကြီးသွားပြီဆိုရင်အင်အားတွေကတတော်ကိုရောကြသွားပြီဆိုတော့တချို့ဟာရုပ်ခန္ဓာကိုကြံ့ခိုင်မှုနဲ့အခြေခံပြီးတော့လောရတာတချို့ကိစ္စတွေရှိတယ
်တမပါဗျာ
ရှိသည့်အတွက်ကြောင့်ငယ်ရွယ်လို့ရှိရင်ပို့ပြီးတော့ဟိုအောင်မြင်မှုရရှိတယ်ပေါ့
မမပါဗျာ
တက်ကြီးသွားရင်ဆုံးရှုံးသွားမှုတွေရှိတယ
်မမပါဗျာ
ဓမ္မပရမှာမြတ်စွာဘုရားဟောတာရှိတယ်လူတယောက်ဟာပထမအရွယ်မှာစီပေါင်းစာရှာလိုက်မယ်ဆိုရင်ပထမအတန်းတထေးဖြစ်နိုင်တယ
်မမပါဗျာ
ဒုတိယအရွယ်ကျမှရှာတဲ့ပုဂ္ဂိုလ်ကဒုတိယတန်းတထေးလောက်ပဲဖြစ်မယ်ပထမတန်းအဆင်မရောက်တော့ဘူး
လေမမပါဗျာ
တတိယအရွယ်ကျမှစီပေါ်လို့ရှိရင်တတိယတန်းအဆင်တော့ပဲရပဲ
တမပါ
ဘာဖြစ်လို့လဲဆိုဆုပ်ယုပ်သွားပြီပေါ့
မမပါဗျာ
အဲ့ဒါလိုပဲတရားတော်မှာကျင့်ကြံကြိုးကိုအထုတ်တဲ့အခါမှာပထမအရွယ်မှာကျင့်မဲ့ဆိုရင်ယဟန္တာထီအောင်ဖြစ်သွားနိုင်တယ်ဒုတိယအရွယ်လောက်ကျတော့သက္ကရာကံအနာကံလောက်လောက်ဖြစ်ပြီတတိယအရွယ်ကျတော့သောတပန်လောက်ဖြစ်ပြီအဲ့ဒီအရွယ်လွန်သွားရင်ဘာမှမဖြစ်တော့ဘူးဆိုတာမျိုးတွေဖြစ်တယ
်တမန်ပါဗျာ